သမ္မတရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးလှထွန်းဦးဆောင်နဲ့လက်ပ်ရောင်းတောင်ကျင်းနေစီမံကိန်းအစီရင်ခံစာအပေါ်အကောင့်ထယ်ဖို့မှုကော်မတီအတွင်းမှုဦးတင်မြင့်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာကော်မတီအတွင်းမှုဦးတင်မြင့်ကဒေါက်ဆန်းစုကြည်ဦးဆောင်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအတိုင်းလိုက်နာဆောင်ရွက်ကြောင်းနဲ့ပြည်ပအဖွဲ့အစည်းတွေနဲ့လူတချို့ကြောင့်လက်ပ်ရောင်းတောင်မှာပြည်ပခန့်တွေဖြစ်နေတာလို့ပြောပါတယ
်။ဒေသခံလူထုကရိုးသားပါတယ်။ပထမဖြူစင်ပါတယ်။မသိနားမလဲကြပါဘူး။တော်တော်လည်းပြည်ပဖွဲ့စည်းတချို့ကွန်ရက်တချို့လာပြီးတော့ကြားမှာစိတ်ဝမ်းကွဲပြားအောင်အထင်မြင်လဲအောင်လာလို့တဲ့ပုံစံတွေကြောင့်ဒီလိုဖြစ်တယ်လို့ကျွန်တော်တို့ကရှုမြင်သုံးသပ်ပါတယ်။စုံစမ်းရေးကော်မရှင်ဥက္ကဋ္ဌပြောတယ်ပေါ့။လိုက်နာမှုမရှိဘူးဆိုတော့အပိုင်းဟာကျွန်တော်တို့ဘက်ကဒီစုံစမ်းရေးကော်မရှင်အကြံပြုချက်တွေပေါ်မှာအပြည့်အဝကျွန်တော်ဆောင်ပေးနေတယ်။ဒီအစဉ်အလာပါတဲ့အချက်တွေအပြင်တောင်းမှပို့ပြီးတော့ပေါ့လေ။ဆောင်ရွက်ပေးနေပါကျွန်တော်တင်ပြလို့တယ်။
ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ22ရက်နေ့ကစီမံကိန်းတိုးချက် area တွေမှာဝမ်ပေါင်းကုမ္ပဏီဝန်ထမ်းတွေကခြံစည်းရိုးဝင်ခတ်ရာတားမြစ်ခဲ့တဲ့ဒေသခံတောင်သူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပြည်ပခန့်ဖြစ်ပြီးဒေသခံတောင်သူဒေါခင်ဝင်းတနတ်ထိမှန်တည်ဆုံခဲ့တာဖြစ်ပါတယ်။ကော်မတီအတွင်းရေးမှူးဦးတင်မြင့်ကစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းဒေသခံတွေရဲ့အကျိုးစီးပွားကိုအတက်နိုင်ဆုံးဖြည့်ဆည်းပြီးဆက်လက်ဆောင်ရွက်သွားမယ်လို့လည်းအခုလိုဖြေကြားခဲ့ပါတယ်
။ဒီဇဲဥပဒေမြေသိမ်းဥပဒေကဒီမြေကမြေသိမ်းဆက်ထားပြီးသားဖြစ်တယ်။ကျွန်တော်တို့ကတော့စုံစမ်းရေးကော်မရှင်မှာပါတဲ့ကြံပြုချက်တွေတိုင်းလဲကျွန်တော်တို့ကအလေးထားပြီးလိုက်နာဆောင်ရတယ်။ရောချင်းခွေတွေကိုမကျေနပ်လာလျှောက်လာတောင်းတွက်ချက်ပြီးတော့ထပ်တိုးပေးနိုင်တယ်။ပြီးတော့လည်းဒီစီမံကိန်းကြီးကလည်းနိုင်ငံတကာစီမံကိန်းဖြစ်တယ်။ဒီစီမံကိန်းရဲ့လုပ်ချင်ရပြည့်နိုင်ငံအတွက်လည်းအကျိုးမြတ်တွေများစွာရမယ်။နိုင်ငံတကာရဲ့စံချိန်စံနှုန်းတွေနဲ့ဒါဆောင်ရွက်ထားတာဖြစ်တဲ့အတွက်ကြောင့်စီမံကိန်းကြီးကတော့ဆက်လက်ပြီးတော့ဆောင်တာမှာဖြစ်ပါတယ်။ရာသီဥတ္တရိုင်းနဲ့ဒီ one way ဖြစ်စင်နေမဖြစ်အောင်တော့ကျွန်တော်တို့ဘက်ကအတက်နိုင်ဆုံးနော်ရာသီဥတ္တရိုင်းကိုလည်းကျွန်တော်တို့စီယုံမယ်။
ဒါအပြင်စီမံကိန်းတည်ဆောက်ရေးကာလကနေမိုင်းပိတ်သိမ်းချိန်အထိပြန်လည်ထူထောင်ရေးလုပ်ငန်းတွေပြန်လည်လုပ်ကိုင်ဖို့အတွက်နှစ်စဉ်အမေရိကန်ဒေါ်လာ2,000,000နဲ့ဒေသဖွံ့ဖြိုးရေးတည်ဆောက်ရေးကာလအတွင်းနှစ်စဉ်အမေရိကန်ဒေါ်လာ100,000,000ဆွဲသွားမှာဖြစ်ကြောင်းလည်းပြောပါရယ်အစိုးရနဲ့ဒေသခံတွေအကြားသွေးထိုးလုံးစော်နေသူတွေနဲ့ပြည်ပအဖွဲ့အစည်းတွေကွန်ရက်တွေကိုအမှုဖွင့်အရေးယူသွားမယ်လို့လည်းဦးတင်မြင့်ကပြောပါရယ
်ပြည်ပအဖွဲ့အစည်းတွေဒီဟန်ဝင်းအောင်တို့လိုအဖွဲ့တွေလာပြီးတော့သွေးထိုးလုံးစော်တယ်နောက်တကယ်တမ်းဒဏ်ထိခဲ့ရတော့တို့မပါပါဘူးနောက်တို့တယောက်မှမပါဘူးတကယ်တမ်းထိခဲ့ဒဏ်ရတဲ့ခါကျတော့အဲ့ဒီမှာဒေသခံယူသားဖြူစင်တဲ့လူတွေတို့ရဲ့သွေးထိုးလုံးစော်မှုကြောင့်ကျွန်တော်တို့ဘောမှာအထင်မြင်လွဲမှားပြီးဝင်တဲ့လူတွေပဲထိခဲ့ဒဏ်ရတာပါဒါအမတန်စိတ်မကောင်းစရာဖြစ်ပါတယ်တစ်ဖက်ကတို့လုံးစော်နေတဲ့လူကတော့ကျွန်တော်တို့ကဒီစဲဥပဒေများနဲ့ညီပဲရေယူဆောင်တာမယ်အခုလည်းအမှုတွေဖွင့်ထားပါတယ
်လက်ပ်ရောင်းတောင်ကျင်းနေစီမံကိန်းကိုစာချုပ်အစ်စ်ပြန်လည်ချုပ်ဆိုရမှာအကျိုးအမြတ်ကိုနိုင်ငံတော်က51ရာခိုင်နှုန်းစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းရရှိမှာဖြစ်ကြောင်းဒေသခံတချို့ကိုမြေယာရော်ကြီးတွေ3ချိန်အထိပေးထားပြီးဖြစ်ကြောင်းဆိုပါတယ်မြေယာရော်ကြီးတွေအပြင်ဒေသခံတွေအတွက်အလောက်ကင်ခွင်လန်းတွေဖန်တီးပေးထားသလိုစီမံကိန်းမလဲပတ်နိုင်သေးတဲ့အချိန်မှာဆောင်းဆိုင်နေရတဲ့ဒေသခံအလုပ်သမားတွေအတွက်ပြီးခဲ့တဲ့နှစ်ဩဂုတ်လကစပြီး6လတကြိမ်ထောက်ပံ့ငွေတွေထုတ်ပေးနေတယ်လို့လည်းသိရပါဗျ။အဲ့ဒီလိုပေးရမှာအမေရိကန်ဒေါ်လာ80ဒေါ်လာ120နဲ့ဒေါ်လာ160ခွဲခြားထောက်ပံ့ပေးနေကြောင်းနဲ့ထုတ်ယူတဲ့တောင်သူ1000နီးပါးရှိတယ်လို့လည်းဥတည်မြင့်ကဆိုပါတယ်။လက်ရှိအချိန်မှာညွတ်ကြီးတော်တော်များများမှာလက်ပ်ရောင်းတော့ကျင်းနေစီမံကိန်းရပ်ဆိုင်ဖို့နဲ့မကြသေးခင်ကဖြစ်ပွားခဲ့တဲ့ပြည်ပခန့်နဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်ပေးဖို့ဆန္ဒပြတောင်းဆိုနေကြပါတယ်ရှင်။